တူနီရှားနိုင်ငံမှာလရီနဲ့ချီရှေ့တူမရဖြစ်နေတဲ့နိုင်ငံရေးအချက်အလက်ကိုအဆုံးသတ်နိုင်ဖို့နဲ့ကြားပြတ်ဆွေးနွေးကိုဒီနေ့ကျင်းပမဲ့ရွေးကောက်ပွဲတွေကြီးကြပ်ဖို့ဆိုတဲ့အစီအစဉ်အတိုင်းဝန်ကြီးချုပ်အယ်လီလာရာရဲကနေပြီးတော့ယာရုကနေနှုတ်ထွက်ပေးလိုက်ပါတယ်။သူ့ရဲ့နှုတ်ထွက်စာကိုသမ္မတကိုတင်ပြထားတဲ့အကြားဝန်ကြီးချုပ်လာရာရဲကဒီကြာသပတေးနေ့တုန်းကသတင်းတောက်တွေကိုပြောခဲ့တာပါ။ကြားပြတ်ဝန်ကြီးချုပ်မေဒီဂျိုမားကသူ့နေရာမှာအစားထိုးတာဝန်ယူလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီနေ့နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲတွေကိုကြီးကြပ်ဖို့အတွက်ရွေးကောက်ပွဲကော်မရှင်တရက်ကိုတော့တူနီရှားရဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာညှိနှိုင်းခံကနေရွေးချယ်လိုက်ပြီးဖြစ်ပါတယ်။တူနီရှားနိုင်ငံမှာဖြစ်ပွားခဲ့တဲ့လူထုလှုပ်ရှားမှုတွေကြောင့်2011ခုနှစ်အတွင်းအီဂျစ်နဲ့လင်ဗျာနိုင်ငံတွေမှာပါလူထုလှုပ်ရှားမှုတွေဖြစ်လာတဲ့အထိအာရဗ်နေဦးဒီမိုကရေစီရဲ့လှုပ်ရှားမှုတွေပြန့်နှံ့ဖြစ်ပွားခဲ့ပေမဲ့လို့အာနာရှင်ဇိုင်းအယ်အဘာဒိုင်ဘန်အယ်လီကိုဖယ်ရှားခဲ့တဲ့တူနီရှားရဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းဟာတိုင်းပြည်ရဲ့အုပ်ချုပ်ရေးမှာအစ္စလာမ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေနောက်အစ္စလာမ်အစွန်းရောက်အဖွဲ့တွေရဲ့ပြဿနာတွေနဲ့ပဲပြန်များနေခဲ့ရတာဖြစ်ပါတယ်။နောက်တက်လာမယ့်တူနီရှားနိုင်ငံရေးခေါင်းဆောင်တွေအထက်ကတော့တရင်းတရိုင်ဖြစ်နေတဲ့တိုင်းပြည်ရဲ့စီးပွားရေးလူနေမှုစရိတ်ကြီးမြင့်မှုနဲ့အလုတ်ကန်ခွင်လန်းရှားပါမှုပြဿနာတွေကိုကင်တွယ်ဖြေရှင်းရပွဲရှိနေပါတယ်ရှင်။